မြန်မာနိုင်ငံမှာတိတ်ကြီးမားတဲ့လူသားချင်းစာနာမှုဆိုင်အကျက်တဲရင်ဆိုင်နေရတဲ့အတွက်ထိရောက်တဲ့နှီးရန်တွေတုံးပြီးဖြည့်ဆင်းချဖို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုရင်ဟေဇာကကုလသမဂ္ဂမှာပြောကြားလိုက်ပါတယ
် We have a situationWhere the crisis has precipitated a huge humanitarian crisis.
မြန်မာနိုင်ငံမှာကျုံနေရတာကတိတ်ကိုကြီးမားတဲ့လူသားစာနာမှုအကျက်တဲဖြစ်ပါတယ်။ကျုံနေရတဲ့ပြဿနာကလည်းဘက်ပေါင်းစုံပါ။နိုင်ငံရေးအကျက်တဲ၊လူခွင့်ရေးအကျက်တဲ၊လူသားစာနာမှုဆိုင်ရာအပြင်လူမှုစီးပွားအကျက်တဲတွေကိုပါကျုံနေရတာပါ။ဒါကြောင့်အခုချိန်မှာဘာလို့တင့်တယ်လဲဆိုတော့လူသားစာနာမှုအကူအညီလိုအပ်တဲ့ပြည်သူတွေကိုအထူးရောက်ဆုံးနှီးလန့်တဲ့အကူအညီဖြည့်ဆင်းသွားနိုင်မှုဖြစ်ပါတယ်လို့ပြောသွားတာပါ။ကုလသမဂ္ဂအထွေထွေညီလာခံမှာစစ်တပ်ရင်းတွေကအစိုးရခံစားတင်ပြပြောဆိုခဲ့ပြီးတဲ့နောက်မှာညီလာခံအထက်မှာသတင်းတောက်တွေကိုအခုလိုပြောလိုက်တာဖြစ်ပါတယ်။အခုချိန်မှာလူသားစာနာမှုအကူအညီလိုအပ်နေသူတွေအတွက်ဒေသရင်းတိုက်ပွဲတွေကြောင့်အကူအညီတွေရောက်ဖို့ခက်ခဲနေတာဖြစ်ပြီးဒီအကူအညီတွေရောက်အောင်ဖြစ်နိုင်သမျှညီလာအားလုံးအသုံးသွားဖို့လည်းအထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်။မြန်မာနိုင်ငံကတော့အတိတ်ပဲရှိတဲ့တော်ရုံမှုမျိုးဖြစ်မလာသေးပြန်သွားမှာမဟုတ်ဘူးလို့လည်းပြောပါတယ်။မြန်မာနိုင်ငံလက်ရှိရှောင်နှံ့နေတဲ့လမ်းကြောင်းအပြောင်းအလဲမဖြစ်သေးရသွားမှာမဟုတ်ပေမဲ့လက်လျှော့မှာတော့မဟုတ်ဘူးလို့လည်းပြောပါတယ်စစ်တပ်အာဏာသိမ်းတဲ့၃နှစ်ထက်ရောက်လာနေပြီဖြစ်တဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကအစိုးဆုံးချင်းတွေကိုရောက်နေတာဖြစ်ပြီးအာဏာသိမ်းစစ်တပ်ရဲ့စစ်တဲ့ဖိနှိပ်မှုတွေကြားကပဲနိုင်ငံတလွှားမှာပြည်သူတွေဟာအကြမ်းမဖက်တဲ့နေရောလက်နဲ့ကင်ဆွဲတဲ့နှီးတွေပါချေချေပြည့်ပြည့်ခုခံတွန်းလှန်နေကြဆဲဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကကုလအထွေထွေညီလာခံမှာတင်ပြခဲ့တယ်လို့လဲကုလအတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျရက်ကကြာစပင်းရဲ့ယုံချုပ်တင်းစားရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်